2012ခုနှစ်ဟာနှီးပညာနှစ်လို့ခေါ်ရမယ်နှစ်ပါဒီနှစ်ထဲမှာနှီးပညာဆိုင်ရာဘာတွေထူးထူးခြားခြားထွက်ပေါ်ခဲ့တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေနှစ်ထောင်ဆနှစ်ခုနှစ်ရဲ့ January လထဲမှာပဲဒီနှစ်ဟာနှီးပညာနှစ်သစ်စခဲ့ပြီဆိုတာကို Las Vegas က CES လို့လူသိများတဲ့လျှက်စစ်ပစ္စည်းအယောင်ပြပွဲမှာစပြီးတွေ့ခဲ့ရပါတယ် LG Company ရဲ့ Organic Light Emitting Diode OLED လို့ခေါ်တဲ့ပါလက်လက် TV လေးတွေကပွဲလာကြည့်သူတွေကိုအံ့ဩစေခဲ့တာပါလွန်ခဲ့တဲ့နှစ်နှစ်လောက်တုန်းကတော့ဒီလိုပြပွဲမျိုးမှာ 3D လို့ခေါ်တဲ့သုံးဖက်မြင်ပုံရိပ်ဆိုင်ရာပစ္စည်းတွေပဲသူတန်ကအပြိုင်တွေ့ခဲ့ကြရပါမယ်အခုတော့လျှက်စစ်ပစ္စည်းတွေကိုပါနိုင်တယ်များပါပို့နိုင်တယ်များပို့အောင်လှုပ်လာကြတာတွေ့ရပါတယ်ငါးလက်မလောက်ပဲရှိတဲ့ smartphones တွေမှာသုံးနေတဲ့နှီးပညာမျိုး OLED TV မှာသုံးပါတယ်အရွယ်စားပိုးပြီးကြည့်တဲ့ DTV တွေအတွက်အများသုံးဖို့ကတော့2012ခုနှစ်မှာစပြီးထုတ်နိုင်ခဲ့တာပါ OLED TV ဟာပုံရိပ်နဲ့အလင်းအမှောင်ပိုမိုပြတ်သားတယ်လို့တမန် TV တွေထက်အစတထောင်လောက်ပိုးပြီးမြန်မြန်ပုံရိပ်အသစ်ပြောင်းပေးတာလိုမျိုးစွမ်းဆောင်နိုင်မှုတွေကလည်းအများကြီးပိုပါပါတယ
် This is the world's lightest, thinnest and biggest OLED TV according to LG
ဒါကမ္ဘာအပေါ်ဆုံးအပါဆုံးနဲ့အကြီးဆုံး OLED TV ဖြစ်ပါတယ်ခုနှစ်တည်းမှာ5 kg ပဲလေးပြီးအထူးကတော့4 mm ပဲရှိတာမို့တကယ်ကိုအံ့ဩစရာပ
ါဒါက LG company ကထုတ်တာပါသူ့ပြိုင်ဘက် Samsung ကထုတ်တဲ့ OLED TV တွေကိုလည်းပရိသတ်ကစိတ်ဝင်စားကြပါတယ်Sony company ကတော့2012ခုနှစ်နှစ်ဆန်းမှာ PlayStation Vita ကိုထုတ်ပါတယ်။အဲ့ဒီမှာလဲ OLED Touch Screen လို့ခေါ်တဲ့ဖန်သားပြန်ပါပြီးအထက်မှာသုံးတဲ့ network က 3G အဆင့်ဖြစ်ပါတယ်။လက်ကင်ဖုန်းတွေမှာသုံးတဲ့လက်နဲ့လိုရာကိုခိုင်းစေလို့ရတဲ့ဖန်သားပြန်ကိုသုံးပြီးကစားသူတွေအတွက်ပိုမိုလွယ်ကူအောင်လုပ်ထားတဲ့ဒီ PlayStation Vita ကိုဥရောပနဲ့ American နိုင်ငံမှာဒေါ်လာ250နဲ့ February လကုန်လုံးမှာစပြီးရောင်းတာပါ။Netherlands နိုင်ငံမှာတော့ကြီးမဖောက်တဲ့အရေးပြားကိုသိပ္ပံပညာရှင်တွေကထွင်ခဲ့ပါတယ်။ဒီတီထွင်မှုမှာမျိုးဗီဇ engineer ပညာကိုသုံးပြီးခွဲစိတ်ကုဆရာဝန်တွေအတွက်ပင့်ကူမြင်တွေကနေကြီးမားတဲ့ဒဏ်ရာတွေကိုချက်အောင်လုပ်ပေးနိုင်ခဲ့တယ်လို့အရွတ်တွေကြက်သားအတူတွေလည်းဖန်တီးပေးနိုင်ခဲ့ပါတယ်။ Dutch Forensic Institute ကအသံလုံခန်းထဲမှာသိပ္ပံပညာရှင်တွေက 0.22 rifle တနတ်နဲ့သူတို့ထွင်ထားတဲ့အရေးပြားကိုပြစ်ပြီးစမ်းသပ်ပြခဲ့ပါတယ်။အားပြင်းပေမဲ့တာမန်လူအရေးပြားလို့ဆုတ်ပြတ်မသွားဘဲကြီးရဲ့ပြင်းအားကိုသူတို့ရဲ့တီထွင်ထားတဲ့ဗီဇာဆဲလ်နဲ့ပင့်ကူအမြင်ကအရှိန်လျော့စေခဲ့တာမို့တိပ်ပံရုပ်ရှင်တွေကတရေကောင်းတွေအတွက်ပါအလုတ်ဖြစ်ပါတယ်။စမတ်ဖုန်းတွေရေထဲပြုတ်ကြတာမိုးဆိုကုန်တာမျိုးတွေစိတ်ပူစရာမလိုတော့တဲ့နှီးပညာတခုလည်း2012ခုနှစ်မှာပဲတွေ့ရှိခဲ့ပါတယ်။ဗြိတိန်နိုင်ငံက P2i နှီးပညာတီထွင်တဲ့ကုမ္ပဏီကဒေါက်တာစတီဖန်ကောလ်ဆန်ကဘယ်လိုလုပ်ထားတယ်ဆိုတော့ကိုရှင်းပြပါတယ
် The technology works in a vacuum chamber which is just a low pressure vessel and by putting the product into that chamber we can then energize
ဒီနည်းပညာကလေဟားနဲ့လှုပ်ထားတဲ့နေရာမျိုးမှာအလုပ်ဖြစ်ပါတယ်ဖိအားနဲ့အဲ့ဒီအခန်းထဲမှာပစ္စည်းကိုထားပြီးဓာတ်ငွေတွေကိုအဲ့ဒီအခန်းထဲလွတ်ပေးပြီးအလွာပါလေးအဖြစ်အပေါ်ကနေဖုံးအောင်လှုပ်ပေးလိုက်တာပါအဲ့ဒါဆိုရေထိရင်ရေဆူသွားမယ့်အစားရေကဘေးကိုထွက်သွားတာပါ
DP2i အလွာဟာလူစပန်ထက်အစတထောင်တော့သိငယ်ပါတယ်။ဒီအလွာကိုအထဲမှာရောအပြင်မှာပါနာနိုနည်းပညာကိုသုံးပြီးတုတ်ပေးထားလိုက်ရင်လက်ကင်ဖုန်းတွေအတွက်ရေစင်တာတို့မိုးဆိုတာတို့ကြောင့်ပျက်စီးတဲ့အန္တရာယ်ကကာကွယ်ပြီးသားဖြစ်သွားပါတယ်။ဒါကိုစစ်ဝတ်ဆောင်တွေဖက်နှက်တွေနဲ့လျှက်စစ်ပစ္စည်းတွေမှာအခုဆိုစတင်သုံးဆွဲနေပြီဖြစ်ပါတယ်။နောက်တစ်ခုကတော့ Los Angeles မှာပြသခဲ့တဲ့နောက်ဆုံးပေါ် Video Games ပြပွဲပါဂျပန်က Nintendo ရဲ့ Wii U အသစ်ပါ E3 ဟာ2012နွေရာသီမှာလူကြိုက်အများဆုံးဖြစ်ခဲ့ပါတယ်။အရင်ပုံစံ Wii နဲ့ထိမ့်ချုပ်ထားတဲ့ကစားနည်းတွေထက်ပိုပြီးကောင်းအောင်ထွန်းထားတဲ့6လက်မကျော် Touch Screen နဲ့ Wii U Gamepad ကနေထိမ့်ချုပ်တဲ့နောက်ဆုံးကစားနည်း23ခုကို Nintendo ကထုတ်ခဲ့တာပါ။ဒါကို Sony ကုမ္ပဏီကလည်းသူတို့နောက်ဆုံးထုတ်လုပ်တဲ့ကစားစရာနဲ့အပြိုင်အဖြစ်သတ်မှတ်ထားပါတယ်။အဲ့ဒါက PlayStation Vita ပါ American နိုင်ငံက Sony Computer ဌာနအကြီးကဲ Jack Tretton ကတော့ PlayStation 3နဲ့ Vita အကြားဘာကွာတယ်ဆိုတာအခုလို့ပြောပြပါတယ
် Utilizing dual screen gaming in single player Vita
ကစားတဲ့သူတယောက်တည်းကနေကစားပွဲရဲ့မျက်နှာပြင်နှစ်ခုလုံးကိုထိန်းချုပ်နိုင်တာက Vita က PS3 ထက်ပိုပြီးကောင်းလာတဲ့အချက်ပါ
လရင်မြန်တွေထုတ်လုပ်တဲ့ Airbus ကနောက်2050ထဲမှာအခုတည်းပုံမြန်ပြီးအချိန်ကောင်းမဲ့လရင်တွေထုတ်နိုင်တဲ့ဤပညာကိုရထားပြီလို့ Airbus ကုမ္ပဏီရဲ့ Engineer ချုပ် Charles Champion ကကြေညာခဲ့ပါတယ်
Assisted takeoff and steep eco climb is about trying to not to use the energy of the aircraft but energy
လေမြန်တက်မှာချက်ချင်းတက်နိုင်မှုလိုအပ်တဲ့စွမ်းအင်ကိုလေရင်ကနေယူမှာမဟုတ်ပဲမြေပြင်ကနေအစားထိုးလောင်စာစွမ်းအင်သုံးပြီးယူဖို့လုပ်မှာပ
ါဒီလေရင်မျိုးဟာလေရင်ပြေးလန်းအရှိကြီးမလိုတော့ပဲထိုးဆင်းထိုးတက်နိုင်တော့မှာမို့နေရာအခက်အခဲရှိနေတဲ့မြို့ကြီးတွေအတွက်လေဆိပ်အသစ်တွေထားနိုင်တော့မှာဖြစ်တယ်လို့ဆိုပါတယ်ဗြိတိန်နိုင်ငံကTV remote control အဝေးထိန်းဆက်အသစ်တမျိုးထွင်ခဲ့တာကလည်းဒီ2012ခုနှစ်ထဲမှာပါခက်လို့မပါတဲ့ဒီဆက်ကို Sonic Screwdriver Universal Remote Control လို့ခေါ်ပါတယ် Apple ကုမ္ပဏီကတီထွင်ပညာရှင် Steve Jobs ကွဲလွန်သွားခဲ့ပြီးတဲ့နောက်2012ခုနှစ်ထဲမှာကုမ္ပဏီကလည်းနောက်ဆုံးထုတ်လိုက်တာက iPhone 5ပါ iPhone 4ထက်ပိုရှည်ပြီးအပါဆုံးအပေါ့ဆုံး Apple ရဲ့နောက်ဆုံးပေါ်ဖုန်းကိုကမ္ဘာတဝန်းက Apple ပရိသတ်တွေစထွက်တဲ့နေ့မှာပဲလက်ထဲကင်နိုင်ဖို့ထုံးစံအတိုင်းညလုံးပေါက်တန်းစီခဲ့ကြတာပါ iPhone 5ဟာပိုပါပိုပေါ့တယ်လို့မျက်နှာပြင်ပိုရှည်ပြီးနောက်ဆုံးပေါ် software တွေပါတဲ့ဆက်သွယ်မှုတိတ်မြန်ဆန်တဲ့နောက်ဆုံးထုတ် 4G မျိုးဆက် mobile ကွန်ရက်သုံးတဲ့ဖုန်းပါ Apple ကုမ္ပဏီကတော့သူ့ကိုထုတ်ရောင်းတော့မယ်လို့ကြေညာလိုက်ပြီး24နာရီအတွင်းမှာပဲ order မှာသူကနှစ်သန်းရှိခဲ့တာမို့ပြီးခဲ့တဲ့နှစ် iPhone 4 တုန်းကထက်နှစ်ဆပိုပြီးများတယ်လို့ပြောကြခဲ့တာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်